ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအခုတစ်နှစ်ကြာလာတဲ့အချိန်မှာရခိုင်ပြည်နယ်အတွင်းကအခြေအနေတွေငြိမ်းချမ်းမှုတွေရှိလာနေပြီးတော့ဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံဖို့လဲမြန်မာအစိုးရဘက်ကအစဉ်နဲ့ပြင်ထားတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာမတ်ဟောက်တူဆောင်က VOE ကိုပြောပါတယ်ကုလသမဂ္ဂဆိုင်ရာ VOE ရဲ့သတင်းတောက်မာဂရက်ဘရှာကတာမတ်ဟောက်တူဆောင်ကိုဆက်သွယ်မေးမြန်းထားတာပါအခုအဲ့ဒီဆက်သွယ်မေးမြန်းချက်ထဲကနေတန်းပိုင်းကိုဒေါ်လာတန်းကတင်ပြပါလိမ့်မယ
်ခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကစလို့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပြည်ပခါကြောင့်ရိုဂျာ9သိန်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့ကိစ္စနဲ့ပတ်သက်လို့တနည်းပြည့်တဲ့အခုလိုအခြေမျိုးမှာလက်ရှိအခြေအနေဟာဘယ်လိုရှိပါသလဲဆိုတာကိုမေးမြန်းရမှာကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟုတ်တော်စွန်းကအခုလိုဖြေခဲ့ပါတယ
် We are in the process of repatriation
ပြီးခဲ့တဲ့ဩဂုတ်လကစလို့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြသူတွေနေရင်ပြန်ခေါ်ဖို့အစီအစဉ်စလုပ်ဆောင်နေပြီဖြစ်ပါတယ်တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုစာပြီးထွက်ပြေးတာပြီးခဲ့တဲ့နှစ်ကတည်းကမဟုတ်ပါဘူးအဲ့ဒီနှစ်မတိုင်ခင်2016အောက်တိုဘာ9ရက်ကအာဆာရင်ဂျာအကြမ်းဖက်အဖွဲ့တိုက်ခိုက်ခဲ့ခြင်းကစခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်ကစလို့လူတချို့ဟာတစ်ဖက်နိုင်ငံကိုထွက်ပြေးခဲ့ကြတာဖြစ်ပေမဲ့2019ဩဂုတ်လကစာပြီးအကြမ်းဖက်သမားတွေထပ်မံတိုက်ခိုက်ခဲ့ခြင်းမှာတော့အစုလိုက်အပြုံလိုက်ထွက်ပြေးတာစတင်ဖြစ်ပွားပါတယ်
ရခိုင်ပြည်နယ်မှာခြေနေဟာတိတ်ဆိတ်နေပါတယ်လို့တာမကြီးကဖြေခဲ့တဲ့အတွက်ကြောင့်လက်ရှိမြေပြင်ပေါ်မှာအခြေအနေကိုဆက်ပြီးသိလိုတဲ့အကြောင်းမေးမြန်းရမှာတော့တာမကြီးကအခုလိုဖြေခဲ့ပါတယ
် The situation on the ground is now quiet and we have been able to restore peace and stability in the region
ခုနကမြေပြင်အခြေအနေမှာတိတ်ဆိတ်နေပြီးအဲ့ဒီဒေသမှာငြိမ်းချမ်းတည်ငြိမ်နေပါတယ်ဒါပေမဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအန္တရာယ်ကရှိနေစေဖြစ်တာကြောင့်ကျွန်တော်တို့အမြဲတည်းထားစောင့်ကြည့်နေရပြီးအကြမ်းဖက်အုပ်စုကပြန်ပြီးမတိုက်ခိုက်ဘူးလို့ short တွက်လို့မရပါဘူးအခုချိန်မှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြသူတွေနေရရင်ပြန်ခေါ်ဖို့အပြည့်အဝစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ထွက်ပြေးသွားသူတွေပြန်ခေါ်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့သဘောတူစာချုပ်ကိုပြီးခဲ့တဲ့နှစ်ကုန်မှာလက်မှတ်ရေးထိုးခဲ့ပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်ကပေးခဲ့တဲ့လူ 8,000 စည်ရင်းနဲ့ကျွန်တော်တို့ဘက်ကလူ 3,000 ကျော်တို့ကိုစစ်ဆေးပြီးဖြစ်ပါတယ်။အဲ့ဒါအပြင်မြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေလို့ကျွန်တော်တို့ကအတည်ပြုနိုင်တဲ့လူ 1,200 ခန့်စင်းကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ပေးခဲ့ပါတယ်။အဲ့ဒီထဲမှာဟိန္ဒူတွေအပြင်မွတ်စလင်တချို့လည်းပါဝင်ပါတယ်။ဒါကြောင့်စင်းထဲမှာကျွန်တော်တို့ဘက်ကပေးတဲ့လူ 1,200 အပြင်ကျွန်တော်တို့စစ်ဆေးပြီးဖြစ်တဲ့လူ 3,000 ကျော်တို့ရဲ့အမည်စင်းကိုဘင်္ဂလားဒေ့ရှ်ကိုပေးခဲ့ပါတယ်။အခုဘင်္ဂလားဒေ့ရှ်ဘက်ကနေရရင်ပြန်ပို့တာစတင်ဖို့ကျွန်တော်တို့စောင့်နေပါတယ်။သူတို့တွေကိုလက်ခံဖို့ကျွန်တော်တို့အစီအစဉ်နဲ့အားလုံးလှုပ်ဆောင်ခဲ့ပြီးသူတို့တွေရဲ့နေရရင်ဒါမှမဟုတ်အနည်းဆုံးနေရာမှာအခြေချပေးဖို့ဖြစ်ပါတယ
်။ဒါအပြင်တာမကြီးအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌထံစာပေးပို့ခဲ့ရမှာဒုက္ခသည်များလက်ခံတဲ့စခန်းတစ်ခုနဲ့ဂျာယီစခန်းတစ်ခုတည်ဆောက်ထားတယ်လို့ဖော်ပြခဲ့ရမှာဘယ်နေရာမှာတည်ဆောက်ထားပါသလဲစဖွင့်ပြီလားတကယ်ပဲစတင်ပြီးတော့လက်ခံနေပြီလားဒါမှမဟုတ်စတင်ဖို့ပြင်ဆင်နေပြီလားလို့ရှင်းရှင်းလင်းလင်းဖြေကြားဖို့မေးမြန်းခဲ့ရမှာတော့တာမကြီးကအခုလိုပြန်ဖြေခဲ့ပါတယ်
those two reception centers and one transit camps are located near the border with the Bangladesh side so that the people can be repatriated
တပန်နိုင်ငံကိုထွက်ပြေးခဲ့ရသူတွေလက်ခံတဲ့စခန်းတစ်ခုနဲ့ယာယီစခန်းတစ်ခုဟာဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာရှိပြီးသူတို့တွေကိုအမြန်ဆုံးအဆင်ပြေဆုံးပြန်လက်ခံနိုင်အောင်စီစဉ်ပေးထားတာဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုပထမဆုံးအတုပ်ပြန်ရောက်ဖို့စောင့်နေစေဖြစ်ပါတယ်
။ချဲ့ချဲ့လေးပြီးတာမကြီးကဘယ်သူကိုမှတပန်နိုင်ငံကနေပြန်လက်ခံခဲ့ခြင်းမရှိသေးဘူးလို့အတည်ပြုပြောကြားခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေခုလိုထွက်ပြေးရမှာဘယ်နှဦးတည်ဆုံးခဲ့ပါသလဲ။စည်ရင်းရှိပါသလား။အကြမ်းဖက်မှုလူခွေးချိုးဖောက်မှုရစ်ဆက်ကြမ်းကြုတ်မှုတွေကျွလွန်ခဲ့ကြတာတွေအများကြီးထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်လို့အစိုးရအနေနဲ့မှတ်တမ်းရှိပါသလား။ဒီသတင်းတွေနဲ့ပတ်သက်လို့မှန်ကန်မှုရှိမရှိတာမကြီးတို့ဘက်ကစုံစမ်းအတည်ပြုဖို့ကြိုးပမ်းခဲ့ပါသလား။ဆိုတဲ့မေးခွန်းကိုတော့တာမကြီးကအခုလိုဖြေကြားခဲ့ပါတယ
်။ As I have mentioned before
ကျွန်တော်အရင်ကပြောပြခဲ့တဲ့အတိုင်းကံမကောင်းအကြောင်းမလှလို့ဖြစ်ခဲ့ရတဲ့ဒီကိစ္စဟာအကြမ်းဖက်တိုက်ခိုက်မှုကိုလုံညုံရေးတပ်တွေကနှိမ်နင်းရေးလုပ်ခဲ့တာဖြစ်ပြီးဒါဟာအခြေခံအကြောင်းရင်းဖြစ်ပါတယ်လုံညုံရေးတပ်တွေရဲ့တရားဝင်ထုတ်ပြန်ချက်အရတိုက်ခိုက်မှုအတွင်းလူ400ခန့်သေဆုံးခဲ့တယ်လို့ဆိုပါတယ်ဒါဟာသေဆုံးသူအရေအတွက်ခံမှန်းချက်ဖြစ်ပါတယ
်ဒါအပြင်အရသာသေဆုံးမှုနဲ့ပတ်သက်လို့ မှတ်တမ်းတွေရှိပါသလားဆိုတဲ့မိဘကိုတော့တမတ်ကြီးကအခုလိုဖြေကြားခဲ့ပါတယ
် Actually we do not have a record of the civilians but
ရောရတားတွေနဲ့ပတ်သက်လို့မှတ်တမ်းတင်တာတော့မရှိပါဘူးဒီလိုပြောပေမဲ့အရက်ဘက်ကတည်ဆုံမှုမရှိဘူးလို့ဆိုလိုတာမျိုးမဟုတ်ပါဘူးဒါဟာအကြမ်းဖက်သမားတွေနဲ့လုံခြုံရေးတပ်တွေကြားလက်နက်ဆွဲကင်တိုက်ခိုက်မှုကြောင့်အရတားတွေတည်ဆုံမှုကတော့ရှိနိုင်ပါတယ်ဒါကြောင့်လွန်ခဲ့တဲ့နှစ်နှစ်ကစလို့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုစတင်ခဲ့ပြီးနောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေစုံစမ်းဖို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ
်။တမကြီးနဲ့ကုလသမဂ္ဂ VOA သတင်းတောက် Margaret Bashir တို့ဆက်သွယ်မိမြန်ကမှအာဆာအကြမ်းဖက်သမားတွေအကြောင်းရခိုင်အကြံပေးဘုတ်ဖွဲ့အကြောင်းအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်နောက်ဆုံးချမှတ်လိုက်တဲ့ဒဏ်ခပိတ်ဆို့မှုတွေအကြောင်းဖန်ဆီးခံရတဲ့ Rider သတင်းတောက်နှစ်ဦးတို့ရဲ့အမှုအကြောင်းနဲ့ရိုဟင်ဂျာပြည်ပကအပေါ်သတင်းယူမှုအကြောင်းကွဲပြားမှုတွေအကြောင်းကိုလည်းတာမကြီးကိုမေးမြန်းခဲ့ပါသေးတယ်။အပြည့်အစုံကိုတော့နောက်ပိုင်းအစီအစဉ်တွေမှာထုတ်ပြန်ပေးသွားမှာဖြစ်ပါတယ်ရှင်။